ဒီမြန်မာနိုင်ငံမှာဆိုရင်ပေါ့နော်နှစ်သက်ချိန်ကာလအတော်အတွင်းမှာဆိုရင်ဒါအကျဉ်းသားတွေလွတ်လေးလွတ်ထားရှိရဲပေါ့နော်ဒလိထုံးစံရှိရဲဒီလိုအနေထားရပေါ့နော်နိုင်ငံရေးအကျဉ်းသားတွေလွတ်မြောက်ဖို့ပေါ့နော်ဒါမျှော်လင့်နေကြတာမျိုးတွေလည်းရှိရဲအခုတို့ဒီနိုင်ငံရေးအကျဉ်းသားများကုညီဆောင်ရှောက်ရေးအသင်းအနေနဲ့ရောဒါနိုင်ငံရေးအကျဉ်းသားတွေလွတ်မြောက်ရေးကိစ္စနဲ့ပတ်သက်ပြီးတော့ဘာတွေများထိရပိုင်းကြားမိတာများရှိလဲလို့ပါရှင
်လူချင်းခန္ဓာကိုယ်နဲ့ပတ်သက်လို့အဓိကကျွန်တော်တို့နိုင်ငံမှာကတော့အသင်လာတော့ဖြစ်နေတာပေါ့တမနာအသစ်တယောက်ပြောင်းသွားပြီဆိုရှင်လူချင်းခန္ဓာကိုယ်ပေးတဲ့အသင်လာကတော့ရှိတယ်အခုတမနာအသစ်ပြောင်းနေဆိုတာကလည်းတကြံနာနီးမှပြောင်းတာပေါ့နော်ဒီလိုမြန်မာနှစ်ဆန်းတရနေ့လို့ဟာမျိုးမှာလဲသူကလူချင်းခန္ဓာကိုယ်ကပေးတတ်တယ်လေအခုကတမနာအသစ်ပြောင်းတဲ့အချိန်နဲ့ကောဒီမြန်မာနှစ်ဆန်းတရနေ့နဲ့ရောသွားပြီးတော့ကြိုက်နေတဲ့အခါကျတော့အများစုကလူချင်းခန္ဓာကိုယ်ကိုမျှော်လင့်ကြတာပေါ့သူ့စိုးရိမ်တာတွေလည်းရှိတာပေါ့နော်အရင်လိုမျိုးပဲအိုလီရောကြော်ရောနဲ့တကယ်ရာဇဝင်လူစုတွေလွတ်သွားမှလဲစိုးရိမ်တာတွေရှိတယ်ကျွန်တော်တို့ကတော့ကြောက်ကြနေလို့ညချမ်းမှပေးမယ်ဆိုလို့ရှိရင်တနေ့တကျစစ်စစ်ပြီးတော့နိုင်ငံရေးရဖန်ကြီးထိန်းသိမ်းခံထားရတဲ့သူတွေအားလုံးကိုဆွင့်ချက်မရှိလွတ်ပေးတဲ့နဲ့လွတ်ပေးဖို့လေကျွန်တော်တို့ကနိုင်ငံတော်တမန်အစ်စ်ကိုကျွန်တော်တို့ကတောင်းဆိုတယ်လက်ရှိနိုင်ငံရေးတင်းသား45ယောက်လောက်ရှိတယ်တရားရင်ဆိုင်နေရတာက200ဝန်းကျင်လောက်ရှိတယ်ဒီလူတွေအားလုံးကိုဆွင့်ချက်မရှိလွတ်ပေးတဲ့နဲ့လွတ်ပေးဖို့လေကျွန်တော်တို့တောင်းဆိုတယ
် NND အစိုးရတက်လာပြီးနောက်ပိုင်းပေါ့နော်2016တို့2019တို့မှာဆိုရင်ဒါရက်ကြီးခါကြီးတွေတကြံမတိုင်ခင်တွေမှာလဲဒါနိုင်ငံရေးတင်းသားတွေလွတ်ပေးတာမျိုးတွေရှိရပေါ့နော်ဒီ2018ထဲမှာဆိုရင်ဒါလွတ်လပ်ရေးနေ့တော့လည်းဒါအကျဉ်းသားတွေပြန်လွှတ်မလားနိုင်ငံအကျဉ်းသားတွေများပါမလားဆိုတာမျိုးမျှော်လင့်ခဲ့ကြတယ်ဒါပေမဲ့ဖြစ်မလာခဲ့ဘူးပေါ့နော်ဒီနေသားတွေကဟိုဒါအစိုးရဘက်မှာရောတစုံတရာနိုင်ငံအကျဉ်းသားတွေပြန်လွှတ်ရေးနဲ့ပတ်သက်ပြီးအခက်အခဲတွေရှိနေတဲ့အခြေအနေတွေများရှိနိုင်မလားအကိုတို့ဘယ်လိုမျိုးများသုံးသပ်မိလဲလို့ပါဟု
တ်ကဲ့လူငယ်ဆက်လက်ဝင်တော့ခဏခဏပေးတဲ့ကိစ္စတော့မဟုတ်ဘူးဗျဒါပေမဲ့အခုသမရအသက်တက်လာတယ်မြန်မာနှစ်ဆန်းတရနေ့နဲ့တွားပြီးတော့ကြိုက်နေတယ်ဂျွန်ဆန်းစုကြည်ပြောခဲ့တဲ့စကားရှိရပါဒီမိုကရေစီနိုင်ငံတစ်ခုမှာနိုင်ငံရေးချင်းသားတယောက်ရှိနေလို့ရှိရင်အင်မတန်များနေတယ်ပေါ့နော်ဒါဂျွန်ဆန်းစုကြည်ကိုယ်တိုင်ပြောခဲ့တဲ့စကားပေါ့နော်အခုဆိုလို့ရှိရင်နိုင်ငံရေးချင်းသားတယောက်မကဘူး40ကျော်ရှိနေတယ်လေကျွန်တော်နိုင်ငံဒီမိုကရေစီနိုင်ငံဖြစ်ဖို့အတွက်ဦးတည်သွားနေတဲ့အချိန်မှာတင်းအောင်ရေမှာနိုင်ငံရေးချင်းသားတွေရှိနေတာကတော့တော်တော်မဖြစ်တဲ့ကိစ္စလို့ပဲအတိအကျပြောချင်တယ်နောက်သမရဦးမြင့်အနေနဲ့သူတက်တန်တက်လာပြီးတဲ့အချိန်မှာပြမအောင်ဆုံးအချိန်အနေနဲ့သူဒုတိယဆက်စားခွင့်ပေးလိမ့်မယ်လို့မျှော်လင့်တာပေါ့နော်အဲပေးတဲ့အချိန်မှာလေကျွန်တော်နိုင်ငံအဲ့အားလုံးပါသွားဖို့လေကျွန်တော်ကမျှော်လင့်တာပေါ့
EEPP ကသတ်မှတ်ထားတဲ့ဒီနိုင်ငံရေးအကျဉ်းသားဆိုရင်ဒါ40ကျော်လောက်ရှိတယ်နိုင်ငံမှုနဲ့တရားရင်ဆိုင်နေရတာဆိုရင်ဒါ200ကျော်လောက်ရှိရဲ့အနေထားပေါ့နော်ဟိုသူတို့တွေကဘယ်လိုပုံမှန်တွေနဲ့အဓိကပေါ့နော်ဒါဟိုတရားရင်ဆိုင်ပြီးတော့အကျဉ်းကျခံနေရတဲ့အနေထားမျိုးတွေများလဲရှင်
ကကွန်တင်နစ်တွေလည်းများတယ်ဗျာ။ထောင်ကျနေတဲ့အချိန်မှာဆိုလို့ရှိရင်လည်းဟိုအရင်ခေတ်တွေကကျနေတဲ့သူက18ယောက်လောက်ရှိတယ်။ဟိုဦးသိန်းစိန်လက်ထက်ကဟိုထောင်ကျနေတဲ့သူက18ယောက်လောက်ရှိတယ်ဗျာနော်။အဲဂျန်တာတွေကတော့ဒီဘက်ကမှဟိုကျတဲ့သူတွေတော့တဲသမားကိစ္စတွေနောက်ဒီတက်ခွန်ပုံမှန်တက်ခွန်တစ်တွေပြီးတော့ဒီကတိုင်းနာတွေကသူတွေလည်းများတယ်ဗျာ။နောက်တဲသမားတွေများတယ်သူမိုင်းလည်းပါတယ်။နောက်ကျွန်တော်တို့ဒီကနေ့ ADB စီဟိုနိုင်ငံရေးကျင်းသားအလကားနေနေနိုင်ငံကျင်းသားဖြစ်တာမဟုတ်လေတိုင်းပြည်ဒီလိုအခြေအနေရောက်ဖို့အတွက်ကိုပုံတရံမျိုးမျိုးနဲ့လှုပ်ရှားဆောင်ရွက်ကြတယ်ပြေးဆက်ခဲ့ကြရတယ်ဒီလိုအခြေအနေတွေကြောင့်ဒီတက်အနာရှင်တွေရဲ့ဖန်ဆီးထောင်ချခြင်းကိုခံခဲ့ကြရတဲ့သူဖြစ်တယ်လေဟုတ်ဒီလူတွေတဲ့သုံးတရားလှုပ်ပေးဖို့တော့လိုအပ်တယ်နိုင်ငံရေးလှုပ်ရှားဆောင်ရွက်မှုတွေကြောင့်ဖန်ဆီးထိန်းသိမ်းတက်တန်ချခံရတဲ့သူအားလုံးကိုနိုင်ငံကျင်းသားဖြစ်သတ်မှတ်တယ်ပေါ့နော
်ဒီနှစ်ပိုင်းမှာပေါ့နော်ကိုဖန်ခံရတာဆိုရင်ဒါဟိုသတင်းတောက်တွေထဲမှာဆိုလဲဒါ writer သတင်းတောက်2ယောက်ပါတယ်ကိုရခိုင်မှာဆိုရင်လဲဒါဒေါက်တာအေးမောင်တို့စိုက်ဆရာဝေဟင်အောင်တို့ဒီမန္တလေးမှာဆိုရင်လဲဒါဟိုရှင့်နေဦးစော်ဝင်းတို့ပေါ့နော်ဒီဟိုကလေးစစ်သားဟောင်းကွန်ကိုထွေးနေသူနဲ့ဟိုဆက်ဆက်ပြီးဖန်းစီထိမ့်သိမ့်ခံရတဲ့သူတွေလည်းဟိုရှိရဲသူတို့အားလုံးကလည်းဒါအမှုမပြတ်သေးတဲ့အနေအထားပေါ့နော်တရားရုံးတွေမှာဆက်ပြီးရောပုံမှန်တွေတိုးပြီးစွဲခံထားတာရှိရဲစစ်စည်းနေစဲတွေပေါ့တကယ်လို့များဒါဟိုတမရကပေါ့နော်လုံငိမ့်ချမ်းသာနဲ့လွတ်ပြီးမဲ့ဆိုရင်ရောဒီလိုအမှုမပြတ်သေးတဲ့သူတွေရောဒါလုံငိမ့်ချမ်းသာမှာပါဠိပါထရှိတဲ့အနေအထားများရှိကြလား
ပါခဲ့ဦးတယ်ကျွန်တော်တို့ဒီတမရဥရှင်ကျော်တက်တဲ့ချင်းမှာတော့လေဗရန်ကျောင်းသားတပိတ်နဲ့ဖန်စီခံထားရတဲ့သူတရားရင်ဆိုင်ရတဲ့ကျောင်းသားတွေအကုန်လုံးလွတ်ပေးလိုက်တယ်ဒီကတမရရဲ့အမိန့်ကျညာချက်ပေါ်မှာပဲမူတည်တာပဲဆိုတော့ဒီလိုတရားရင်ဆိုင်နေတဲ့သူတွေလွတ်ပေးလို့ရတယ်ဒီတိုင်းဟိုတရားရင်ဆိုင်နေတဲ့သူမပါဘဲနဲ့လွတ်တာလည်းရှိတယ်ဒီကကျညာချက်ပေါ်မှာမူတည်တာပဲဗျကင်မရာရဲ့လုပ်ရုံကဒီပုံမှန်400ပေါ့နော်ဒီ400အရာတမရကလွတ်ပေးလို့ရတယ်တရံ short ပေါ်ပေးလို့ရတယ်လေဟိုမလွတ်ဘူးဆိုတာကတော့ပြောဖို့စောသေးတယ်ပေါ့တမရဦးအမြင့်ကလည်းအခုမှအစ်စ်ကျွန်တော်တို့ကပြန်ပြီးရရှိတော့ကျွန်တော်တို့ကစောင့်ကြည့်အောင်ပါပေါ့ကျွန်တော်တို့မျှော်လင့်နေတာကလေဒီစစ်စမ်းတရနေ့လို့အားလို့ကျွန်တော်တို့မျှော်လင့်နေတာပေါ့
အခုအချိန်ပြည့်ဖြစ်ပြရကျေးဇူးပါကိုရေ
ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်